အီရန်နိုင်ငံရဲ့တပ်မဏိလုပ်ငန်းနဲ့ပတ်သက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေကိုပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်ဗန်နာယီဝန်ကြီးဌာနကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်အီရန်အစိုးရကိုဖိအားပေးလာခဲ့တဲ့နောက်ဆုံးလှုပ်ဆောင်မှုအနေနဲ့ထရန့်ကသူ့သမ္မတသက်တမ်းကုန်ကန်ကြီးအခုလိုဆောင်ရွက်ခဲ့တာပါ။ဗန်နာယီဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်အရကုမ္ပဏီပေါင်းတဒါဇင်ကျော်နဲ့လူပုဂ္ဂိုလ်တအူးကိုနာမည်ပြက်စီးရင်နဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်။အီရန်နဲ့ပတ်သက်လို့ပိတ်ဆို့အရေးယူခံရတဲ့ကုမ္ပဏီတွေထဲမှာတမ်မနီထုတ်လုပ်မှုမှာအဓိကပါဝင်နေတဲ့ကာဗွန်ပစ္စည်းထုတ်လုပ်တဲ့တရုတ်ပိုင်း New Carbon ပစ္စည်းများနည်းပညာကုမ္ပဏီ Limited KFCC လဲပါဝင်ပါတယ်။ American ဗန်နာယေးဌာနရဲ့ထုတ်ဖော်ချက်အရဒီတရုတ်ကုမ္ပဏီဟာအီရန်ကုန်သွယ်ရေးကုမ္ပဏီတစ်ခုကိုအသုံးပြုပြီး2011ကနေ2020ပြည့်နှစ်အထိအီရန်မှာရှိတဲ့တမ်မနီကုမ္ပဏီကိုပစ္စည်းကိရိယာတွေရောင်းချခဲ့တာဖြစ်ပါတယ်။